ဒီစီရေးတင်မာနေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်တီးဒုက္ခတွေ2000ကျော်ပိတ်မိနေတာကိုအများဆုံးကူညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်စီကိုတင်ပြထားပြီးအကူအညီတောင်းခံထားပေမဲ့အခုချိန်ထိကချင်ပြည်နယ်အစိုးရကအကြောင်းပြန်ကြားခြင်းမရှိသေးဘူးလို့ကချင်စစ်တီးဒုက္ခတွေအရေးတွေကိုကူညီဆောင်ရွက်နေသူတွေကပြောပါတယ်သမားတင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့တကြံကာလာကြီးမှာအခုလိုအသက်လူပြင်းနေကြရတဲ့ထောင်ချီတဲ့စစ်ပေးတန်တင့်ပြည်သူတွေအတွက်ထိရောက်တဲ့အရေးပေါ်ကူညီမှုတွေကိုအလေးနက်ထားအမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာပါ
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာ၊စွရိယံကျေးရွာနဲ့စွရကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်ရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးတေဆုံးပြီးတဦးကဒဏ်ရာပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ကဝီဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခတဲ့ကိုကြီးကယ်ဆယ်ပေးနေသူတွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေကသူတို့ကိုကူညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကိုကယ်မှုစစ်ဌာနချုပ်ကိုကယ်ရေးမှုရုံးကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခွင့်ရောင်းဆိုင်မောင်းဆုံးစစ်ပေးဆောင်ဒုက္ခတဲ့များကူညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခတဲ့တွေကိုအမြဲဆုံးအရေးပေါ်ကူညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်ဒါပေမဲ့လို့အခုချိန်အထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့တပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကဒုက္ခတဲ့တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်မြချင်းခွင့်ရဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးတင်ငင်းကပြောပါတယ
်ဒီလိုင်းလုံးခုဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုအောင်လို့ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီပြည်သူတွေဖြစ်ပြီးနဲ့တော့မှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမြစ်ချနာကဒီခရီးဟန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မနေ့ကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုချင်းအစိုးရ responsibility နဲ့ accountable ဖြစ်ရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာ
တနိုင်းတမကဒုက္ခတဲ့2000ကျော်လောက်ပိတ်မိနေတဲ့အနေအထားကိုနိုင်ငံတော်ရဲ့သမ္မတတင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးပေါ်ကူညီကယ်ဆယ်မှုတွေအမြန်ဆုံးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခတဲ့ကိုကူညီပေးနေတဲ့ Trade Center နဲ့ Foundation အဖွဲ့ကဒေါ်နန်ဘူးကလည်းပြောပါတယ
်ကျမတို့အနေနဲ့တော့ဆိုးရတဲ့အနေနဲ့တာဝန်ယူတာဝန်ခံစိတ်အပြည့်နဲ့ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မချပဲနဲ့အမြန်ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေလမ်းကြောင်းတွေရှာရတော့ဒါလိုတွေကိုကျွန်တော်တို့မြင်နေတယ်။အမှန်တရားအစ်စ်ကလည်းဒီနှုတ်ဆက်မနေဘဲနဲ့ဒီစိတ်ဆောက်အမြင်ဆုံးလုပ်ပေးတယ်လို့ကျွန်တော်တို့မြင်ပါတယ်။နိုင်ငံတော်အတိုင်းအမြင်ကလည်းပဲစိတ်ဆောက်ကိုအမြင်ဆုံးဒီနီးလမ်းရှာပြီးတော့အမြင်ဆုံးဖြည့်ရှင်းပေးဖို့အတွက်လိုတယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီချက်ကိုယ်တိုင်ကလည်းဖွင့်ပွဲတွေကြွားပြီးတော့မှတခါလဲဟိုတစ်ချိန်ကလည်းပျော်နေကြတယ်။အဲ့လိုဖြစ်နေတဲ့အချိန်မှာအတိုင်းမှာဒီကိုယ့်ကချင်းပြည်နယ်မှာပဲအဲဒီသူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်သေးဘဲနဲ့ဘာမှမပြောဘူးနဲ့နေတာတော့ကျွန်တော်တို့လုံးဝမလို့ချင်းနေပါတော့
။ရာသီဥတုကတော်လေးဆိုးဝါးနေတဲ့အတွက်တော်တွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆေးပြေးဒုက္ခတွေတွေဟာဒီရက်ပိုင်းတွေတင်မှာပဲတောက်တုံးရည်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအမြန်ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခတွေကူညီပေးနေသူတွေကပြောပါတယ်။ Treasure Center နဲ့ Foundation အဖွဲ့ဒေါ်နန်ဘူးပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့သူတို့ကဆက်လို့လည်းမရဘယ်မှလည်းတွားလို့မရတဲ့ခါတော့စိုးရင်လေစိုးရင်ကတော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိခါကြီးပြတ်သွားမယ်ပေါ့အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားနေတိုင်းစားနေကြတာကိုယ်ခံမိပြီဆိုတော့အဲ့ဒီတစ်ခုအရင်တိုးရင်လည်းပေါ့ပြီးတော့ဘယ်မှလည်းတွားလို့မရဆိုတာကဘိုင်းနေပိုင်းခြောင်ထားတဲ့ခါကျတော့တွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့အမျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်ဆိုရင်တော့ကျွန်တော်တို့ကအရင်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ်
ကချင်ပြည်ချင်းခွင့်ရဖွဲ့ချုပ်ကဥတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အသက်ကြီးတဲ့လူတွေရဲ့ နေထိုင်မှုစားသောက်မှုပေါ့နော်အခုနိုင်ငံခုဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တဲ့တွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တော်အခြေအနေမှာတော့ကချင်ပြည်နယ်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရန်အနီးနဲ့ IDP စစ်ပြေးဒုက္ခတဲ့စခန်းတွေရှိတဲ့နေရာတွေအနီးမှာရဲနဲ့ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်တိုက်ဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခတွေဘက်ကဆွေးမှုတွေတိုးလာနေတယ်လို့သူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသတွေလုံခြုံမှုအတွက်ပို့ပြီးတော့မှစိုးရိမ်နေကြပါတယ်ရှင်
။ကချင်ဒေသကြီးမဆုမွန်ပြောပြသွားတာပါ